Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ 2018 ခုနှစ် February 19 ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Centimeter 32 40 48 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရဲ့ရှင်။
ဒီမှာခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။မင်္ဂလာပါရှင်။ကျွန်မကချင်းမြတ်သက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့အတူကြီးညာပေးမှာပါ။အမေရိကန်ရဲ့2019သမ္မတရွေးကောက်ပွဲကိုရုရှားဂျာဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးလအတောင်ကြားအချင်းယူစစ်ဆေးမှုတွေနဲ့ရှုပ်နေတာမို့ရုရှားရဲ့နှောက်ယှက်ပေးမှုကကြဲကြဲပြန့်ပြန့်အောင်မြင်တယ်လို့အမေရိကန်သမ္မတကပ 2016သမရရွေးကောက်ပွဲကိုရုရှားကနေဂျာဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးလအတော်ကြာအချိန်ယူပြီးစုံစမ်းစစ်ဆေးမှုတွေနဲ့ရှုပ်နေတာမို့ရုရှားရဲ့အမေရိကန်နိုင်ငံရေးလောကကိုအနှောက်ယှက်ပေးမှုဟာကြဲကြဲပြန့်ပြန့်နဲ့အောင်မြင်ခဲ့တယ်လို့သူယုံကြည်ကြောင်းအမေရိကန်သမရဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။တကယ်လို့ရုရှားကအမေရိကန်နိုင်ငံရဲ့ပဋိပက္ခတွေအငင်းပွားမှုတွေနဲ့ဗျံပရာဖြစ်အောင်လုပ်ဖို့အတွက်ရည်ရွယ်ခဲ့တယ်ဆိုရင်အခုအမေရိကန်ပြည်ထောင်စုထဲမှာကော်မတီကြားနာမှုတွေစုံစမ်းစစ်ဆေးမှုတွေ Republican Party အမုန်းတရားတွေဖြစ်လာပြီးသူတို့အောင်မြင်မှုရခဲ့တဲ့အပြင်ထင်လာတဲ့ထောင်ပို့ပြီးအောင်မြင်နေတာမို့ရုရှားကလည်းဟားတိုင်နေလိမ့်မယ်လို့ပြောကြရင်ညံသုံးချောင်းအမေရိကန်လို့သူက Twitter မှာရေးသားခဲ့တာပါသူ့ရဲ့ရွေးကောက်ပွဲမဲဆွယ်အဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်မှုတွေကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးသမ္မတ Trump ဟာနိုင်ရင်အတော်ကြာပဲသူ့ Twitter မှာရေးသားတက်ခဲ့ခဲ့တာဖြစ်ပါတယ်ရုရှားကဂျာဝင်နှောက်ယှက်မှုမရှိဘူးလို့မပြောခဲ့ကြောင်းနဲ့ရုရှားကဖြစ်နိုင်တယ်လို့တရုတ်ဒါမှမဟုတ်တခြားနိုင်ငံဒါမှမဟုတ်တခြားအဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လဲကွန်ပျူတာလက်ဆောင်နေသူတဦးဦးကလုပ်နိုင်တာဖြစ်ကြောင်း Trump ကသူ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံဟာနှစ်ပိုင်းမြို့ပြမှာပဲနျူကလ িয়ার ဘုံးပိုင်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောလိုက်ပါတယ်။ပြည်တွင်းမှာပြည်အပ်ခံရတာတွေအကျင့်ပြတ်ခြားဆမှုနဲ့ဆွဲချက်တင်ခံရမယ့်အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနေတန်ယာဟုကဂျာမနီနိုင်ငံမြူးနစ်မြို့မှာတနင်္လာနေ့ကကျင်းပတဲ့လူညိုရင်းဆိုင်ရာညီလာခံပြည်မင်းကွန်းပြောပါတယ်။အရှိလက်ပိုင်းဒေသလူညိုရင်းနဲ့ပတ်သက်ပြီးတတိယပြောဆိုတာမှာအီရန်နိုင်ငံကိုတည်ရှိနေစေချင်းချောက်မှုတစ်ခုအဖြစ်ဆွဆွဲပြောဆိုသွားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီချက်ဟာ၁၀နှစ်ကျော်ကျော်လေးအတွင်းမှာအီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်သွားမယ်အချိန်ကာလကိုစပြီးရေးတွက်လိုက်တာပါပဲ။သဘောတူညီချက်ကနေတန်ခတ်ရည်ရွယ်မှုကိုရှော့ပေါက်ပေးလိုက်တာကိုအီရန်ကသဘောထားပြော့ပြောင်းအောင်မလုပ်ခဲ့ပါဘူး။ပြည်တွင်းမှာရောပြည်ပမှာပါသူတို့သဘောထားပြော့ပြောင်းသွားအောင်မလုပ်နိုင်ခဲ့ပါဘူးလို့ဝန်ကြီးချုပ်ဒေသညာဟုကပြောပါရယ်။အစ္စရေးပိုင်နယ်ထဲမှာပြေချခဲ့တဲ့အီရန်ဒရုန်းယာဉ်ရဲ့အပိုင်းအစားလို့ဆိုတဲ့အရာကိုစကားပြောဆင်ခြင်ပေါ်မှာဝန်ကြီးချုပ်ဒေသညာဟုကဝေရမ်းပြပြီးညီလာခံတက်နေတဲ့အီရန်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီကိစ္စကိုအသိမှတ်ပြုဖို့တောင်းဆိုသွားပါရယ်။
ပြည်ခဲ့တဲ့တရင်ဘက်ကဖလော်ရီဒါအထက်တန်းကျောင်းမှာအသက်16နှစ်ရွယ်လူငယ်တူကလူအစုလိုက်ပြုံလိုက်ပြစ်ခတ်မှုတွေမလုပ်ခင်ကတည်းကသူနဲ့ပတ်သက်တဲ့အချက်အလက်တွေကိုရရှိတာကိုသတိမထားခဲ့ကြတာနဲ့ပတ်သက်ပြီးနိုင်ငံထိပ်တန်းတရားဥပဒေစိုးမိုးရေးဌာနဖြစ်တဲ့ FBI ကိုသမ္မတဒေါ်နယ်ထရမ့်ကဝေဖန်လိုက်ပါတယ်။ဖလော်ရီဒါအထက်တန်းကျောင်းကိုဝင်ရောက်ပြစ်ခတ်ခဲ့သူကကြိုတင်အချက်ပြမှုအတော်များများပြခဲ့တာတွေကိုပြည်ထောင်စုစစ်ဆေးဘူရိုကသတိမထားမိတာတိတ်ကိုဝမ်းနည်းဖို့ကောင်းကြောင်းနဲ့ဒါဟာလက်တင်ခံနိုင်ကြမရှိဘူးလို့စနေနေ့ညမှာပဲသမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးပါတယ်။ပူပေါင်းကြံစည်မှုမရှိခဲ့တဲ့ Trump ရွေးကောက်ပွဲမဲဆိုတဲ့စီးဝင်းအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်မှုရှိတယ်ဆိုတာကိုတက်တေပြဖို့ဖော်ထုတ်နိုင်မှုကြိုးပမ်းနေတာနဲ့ပဲအချိန်ကုန်နေတယ်လို့အပြစ်တင်လိုက်တယ်လို့တကယ်လုပ်ရမယ့်အလုပ်တွေပြန်လုပ်ပြီးတော့အားလုံးဂုဏ်ရအောင်လုပ်ပါလို့သမ္မတ Trump ကရေးတာပါ။ Florida က Parkland မြို့ကလူ78ဦးသေဆုံးခဲ့ရတယ်Majority Stoneman Douglas အထက်တန်းကြောင့်မှာတနတ်သမားဝင်ရောက်ပစ်ခတ်မှုမတိုင်ခင်ရခဲ့တဲ့တရင်အချက်လက်တွေအတွက်အေးအေးယူဆောင်ရွက်မှုမလုပ်ခဲ့ကြောင်း FBI ကပြီးခဲ့တဲ့တောက်ကြမှာပဲဝန်ခံခဲ့တာပါတနတ်သမား Nicholas Cruz နဲ့နှိဆက်သူဆွေမျိုးတူကဒီဆယ်ကျော်တက်ဟာလူတွေကိုတတ်ဖို့စိတ်ကူးနေတဲ့အကြောင်းနဲ့စိတ်နှောက်ချက်ဖြစ်စရာတခြားချက်လက်တွေကို January 5ရက်နေ့ကနေတရင်ပေးခဲ့တယ်လို့ FBI ကပြောဆိုပါတယ်လူများပြားကိုတတ်ဖြတ်နိုင်ခြင်းရှိသူဖြစ်သတိပေးချက်တွေကိုတရားရေးဌာနနဲ့ FBI တို့အနေနဲ့ဘလို့တုံ့ပြန်နေဆိုတာကိုချက်ချင်းပြန်လဲတုံ့တက်ဖို့အတွက်ရှေ့နေကျုပ် Judge Sessions ကညွှန်ကြားထားပါတယ် FBI ကတော့ Nicholas Cruz လို့သူ့ကိုယ်သူပြောထားတဲ့သူဟာငါကကျွမ်းကျင်တဲ့အကြောင်းမှပြတဲ့တနတ်သမားတယောက်ဖြစ်တော်မယ်လို့ Social Media ထဲမှာတင်ထားတာကိုတွေ့ရကြောင်းနဲ့အချိန်နဲ့နေရာပြင်သူဘယ်သူဆိုတာကိုတိတိကျကျထုတ်မပြောထားလို့ဘယ်သူဘယ်ဝါဆိုတာကိုမသိရကြောင်းပြောကြားခဲ့ပါတယ်
ရုရှားနိုင်ငံကော့ကေဆပ်စ်မြောက်ပိုင်းတာဂက်စတန်ဒေသကခရီးရန်ပြားကြောင်းတစ်ခုမှာတနင်္လာနေ့ကဝိပုရိလူတွေအပြန်တနတ်သမားတယောက်ကပြစ်ခတ်တာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတခြား9ယောက်ဒဏ်ရာရသွားတယ်လို့ရုရှားနိုင်ငံကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ခီဇယာမျိုးကခရီးရန်ပြားကြောင်းအပြင်ဘက်မှာအဲ့ဒီပြစ်ခတ်မှုဖြစ်ခဲ့တာလို့တာ့စ်သတင်းဌာနကပြောပြီးတနတ်သမားကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တယ်လို့ပြောပါတယ်တနတ်သမားကိုပြစ်တက်လိုက်ပြီးလို့ခီဇယာမျိုးတော်ဝန်အလက်ဇန်းဒါရှူဗလော့ဖ်ကတော့စတင်ဌာနကိုပြောပြီးဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်2ယောက်ပါတယ်လို့လည်းပြောပါတယ်။အသက်22နှစ်အရွယ်တဲ့သမားဟာအဲ့ဒီဒေသခံဖြစ်တယ်လို့တော့စတင်ဌာနကပြောပေမဲ့သူ့နာမည်ကိုတော့မပြောပါဘူး။ဒီလိုရက်ကို IS အစွန်းရောက်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့သူတို့ရဲ့သတင်းဌာန Amark ကနေပြောပေမဲ့အဲ့ဒီအချက်ကိုတက်တည်ပြတဲ့အထောက်အထားတွေကိုတော့မပြောပါဘူး။ဒါဂစ္စတန်ဒေသဟာဆက်ချာဒေသနဲ့ကက်စပီယန်ပင်လယ်ကြားမှာရှိပြီးမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်
။ဒီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီဝင်အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အခုထောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံဖို့အတွက်ကြိုးစားမှုတွေကနေမြောက်ကိုရီးယားနဲ့ရောသူ့ရဲ့အဓိကပြိုင်ပွဲအမေရိကန်နဲ့ပါဆက်ဆံရပြီးပိုကောင်းလာစေဖို့ဖြင့်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆက်လုပ်ရေးဆိုင်ရာဆွေးနွေးပွဲတွေစတင်နိုင်ရေးကိုတောင်ကိုရီးယားဘက်ကမျှော်လင့်ထားကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကစနေနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားအာဏာရှင်ကင်ဂျွန်အွန်ဘက်ကဆွေးနွေးပွဲလုပ်ဖို့ဖိတ်ကြားထားမှုအတွက်သူဘက်ကလက်ခံဖို့ဘယ်လိုအခြေအနေမျိုးလိုအပ်နေတယ်ဆိုတဲ့အမေးကိုတော့ဖြေကြားခြင်းမရှိဘူးလို့ AP သတင်းကရေးပါတယ်။အိုလံပစ်ပွဲတော်ကိုလာရောက်ခဲ့တဲ့ညီမဖြစ်သူကင်မြုံဂျွန်းဟာသူ့အကိုကင်ဂျွန်းအန်ရဲ့ဖိတ်ကြားချက်ကိုဖေဗရူလာ10ရက်နေ့ကတောင်ကိုရီးယားသမ္မတကိုပြောကြားခဲ့တာဖြစ်ပြီးတောင်ကိုရီးယားသမ္မတမွန်ကတော့အခုတတိအကြောင်းမပြန်သေးပဲကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေလုပ်ဖို့အတွက်ဝန်ကျင်တစ်ခုဖန်တီးတင်တယ်လို့သာပြောကြားခဲ့တာပါ။အခုလိုချက်ချင်းမတုံ့ပြန်ပဲတရိနဲ့နေနေတာဟာသူ့ရဲ့မဟာမိတ်အမေရိကန်ချောင်းဖြစ်ပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားနှွေးထွေးတဲ့ဆက်ဆံရေးရှိချိန်မှာတော့တောင်ကိုရီးယားသမ္မတကအခုလိုဆွေးနွေးပွဲတွေကိုကျင်းပခြင်းနဲ့ဆန္ဒရှိပုံရပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့တိုက်ခိုက်မှုကိုဟန်တားဖို့တောင်ကိုရီးယားမှာအမေရိကန်ကတပ်အင်အား28,500လောက်ချထားတာမို့မျှော်လင့်ချက်ကမှေးမိနေတာပါ။မြောက်ကိုရီးယားကအခုလိုတောင်ကိုရီးယားပေါ်ပျော့ပြောင်းတဲ့ဆက်ဆံရေးတွေလှုပ်လာတာဟာသူ့ပေါ်အရေးယူဒဏ်ခတ်မှုတွေအမြင့်မားဆုံးချထားဖို့လုပ်နေတဲ့သူ့ပြန်တဲ့အမေရိကန်ကိုတောင်ကိုရီးယားနဲ့ဝေးအောင်လုပ်နေတဲ့လက္ခဏာဖြစ်တချို့ကရှုမြင်ကြပါတယ်။အခုအိုလံပစ်ပွဲမှာတောင်နဲ့မြောက်ကိုရီးယားတို့အလံတော်တစ်ခုအောင်မှာအတူပြန်ပွဲဝင်ခဲ့တဲ့အတွက်ကိုရီးယားပြည်သူတွေရောတကဘာလုံးကပါစိတ်လှုပ်ရှားခဲ့ကြအောင်နဲ့အခုလိုဒစိမ့်တဲ့တဝန်းနဲ့ရှိဖို့စတင်တိဆောက်နေတယ်လို့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားဆွေးနွေးပြောဆိုမှုတွေလုပ်ဖို့လဲလိုနေပါပြီလို့တောင်ကိုရီးယားသမ္မတကပြောကြားခဲ့ပါတယ်။
ကူဝေးနိုင်ငံမှာဖိလစ်ပိုင်အင်အကူလူထုမှတူအသက်ခံရပြီးတဲ့နောက်အင်အကူလူသားများပြားဟာကူဝေးကနေနိုင်ငံရင်းဖိလစ်ပိုင်နိုင်ငံကိုပြန်သွားနေကြပါတယ်။သူတို့ရဲ့လှုပ်ရှင်တွေကဘယ်လောက်တောင်နှိမ့်ဆက်တတ်တယ်ဆိုတာကိုပြောကြပေမဲ့လည်းပြည်ပမှာပြန်ပြီးအလုတ်သွားလုတ်ချင်ကြတယ်လို့တော့အများပြားကပြောပါတယ်။သူတို့တခါတခါကြုံတွေ့ရတဲ့ဆိုးရွားတဲ့အခြေအနေတွေနဲ့ကူဝေးရဲတွေကိုရှောင်ပြီးလုတ်ကင်နေကြရပေမဲ့လည်းဖိလစ်ပိုင်ကသူတို့မိသားစုတွေကိုထောက်ပံ့ဖို့ကသူတို့အတွက်ပိုအရေးကြီးနေတာပါ။ဖိလစ်ပိုင်အင်အကူလူထုမှဂျိုဝါနာဒီမာဖီလစ်ရဲ့အသက်မဲ့ခန္ဓာကိုယ်ကိုတောင်ငါအစောတောက်တွေတာရှိခံအောင်အေးခံတဲ့ဖရီဇာထဲမှာတွေ့ခဲ့ပြီးတဲ့နောက်ကူဝိတ်ကအင်အကူလူသားတွေရဲ့အခြေအနေပေါ်အထူးအာရုံစိုက်လာကြတာပါ အာရဗ်အလုပ်ရှင်တွေဟာဖိလစ်ပိုင်အလုပ်သမားတွေကိုရန်ခါညမှန်ရန်ခါလိုမရေကျင်တာတွေရှိရဲတရက်ကို22နာရီအလုပ်လုပ်ခိုင်းပြီးမသိယုံတမဲပဲကြွရဲလို့တိတိတသားကိုဒေါသထွက်နေတဲ့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတီကပြောပါတယ်
တိဘက်ဗုဒ္ဓဘာသာဝင်တွေအတွက်ဘာသာရေးအထုတ်မြတ်ထားရာလာဆာကဂျိုဟန်ကျောင်းတော်ကြီးမှာစနေနေ့ကမိလောင်မှုဖြစ်ပွားခဲ့ပါတယ်။တက်တန်းအပြင်နှစ်ပေါင်း1300ရှိပြီဖြစ်တဲ့ဒီဘုရားကျောင်းဟာ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နေရာတစ်ခုဖြစ်ပြီးပျက်စီးဆုံးရှုံးမှုအတိုင်းအတာကိုတော့အခုထိမသိရသေးပါဘူး။မိဟာညနေ 6:40 မှာစတင်လောင်ကျွမ်းခဲ့ပေမဲ့ချက်ချင်းလိုလိုပဲနှိမ့်သက်နိုင်ရဲ့ကျောင်းနဲ့ဒဏ်ရာရှိသူမရှိကြောင်းအစိုးရသတင်းစာဖြစ်တဲ့ Tibetan Daily မှာဖော်ပြထားပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုလည်းအခုထိမသိရသေးပါဘူး။ဒီအစိုးရကတင်းတင်းကြပ်ကြပ်အုပ်ချုပ်နေတဲ့ဒီဒေတာဟာမတည်ငြိမ်မှုတွေနဲ့အတူနိုင်ငံရေးအသိကိုအကျက်ဆက်တဲ့နေရာဖြစ်ပါတယ်။ဒီဖျားเจ้าဟာဧက6ဧကကျော်ကျယ်ဝန်းတဲ့နေရာမှာဒီရှိပြီးတော့ဘာသာရေးဆိုင်ရာရုပ်ထုတွေအများကြီးလည်းရှိပါတယ်
။ Even ပြည်တွင်းလေကြောင်းလမ်းတစ်ခုကခီးတဲ့ရင်လေးရင်းစဉ်နိုင်ငံတွင်းဇာဂရုစ်တောင်နှံမှာပြတ်ကျသွားတာကြောင့်လေရင်ပေါ်ပါလူ65ဦးစလုံးသေဆုံးသွားတယ်လို့နိုင်ငံပိုင် IRN သတင်းဌာနကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လေရင်ပေါ်မှာလူ66ဦးပါတယ်လို့ပြောထားတာပါ။လေရင်ဟာတဟီလန်မြို့တော်ကနေ960ကီလိုမီတာလောက်လေရင်ခီးစဉ်ဖြင့်အက်စဖာဟန်ပြည်နယ်ရာဇူးမြို့ကိုတနင်္ဂနွေနေ့မနက်ပိုင်းကထွက်သွားတာပါလေရင်တက်ကြတဲ့ဒေသကိုရှောက်ပွေကယ်ဆယ်ရေးအဖွဲ့တွေလွတ်လပ်ပြီးလို့အီရန်လာဂျန်ဒီအဖွဲ့ကပြောပေမဲ့အဲ့ဒီဒေသမှာယာဒီဥလူစိုးနေတဲ့တရင်တွေထွက်ထားပြီးလေရင်ပြတ်ကျတဲ့နေရာကိုရဟန်းရင်တွေဆင်းလို့မရနိုင်ပါဘူးဆယ်စုနှစ်ပေါင်းများစွာနိုင်ငံကတန်ခတ်အရေးယူခံရတဲ့အီရန်နိုင်ငံကခီးတဲ့လေရင်တွေဟာဟောင်းနှွမ်းနေပြီးမကြသေးခင်နှစ်တွေအတွင်းလေရင်ပြတ်ကျတာတွေပိုတိုးလာနေပါတယ်ခင်ဗျာ
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျကျော်သိန်းတို့ကြီးညာပေးသွားတာပါဒီမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တရားဝင်နိုင်ငံကူးလက်မှတ်ရှိပေမဲ့တရားမဝင်လမ်းကြောင်းကဖြတ်တန်းသွားလာနေတဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံတဲဝင်ခွင့်ပိတ်ပင်ခံရတဲ့အခြေအနေပြောပြပါမယ်ရှင်မြန်မာနိုင်ငံကတရားဝင်နိုင်ငံကူးလက်မှတ်ကင်ထားတဲ့ရွှေပြောင်းအလုပ်သမား20ဝန်းကျင်ကိုထိုင်းအာဏာပိုင်တွေကနိုင်ငံကူးလက်မှတ်ဖြတ်သိမ်းပြီးထိုင်းနိုင်ငံတွင်ဝင်ရောက်ခွင့်9နှစ်ပိတ်ပင်လိုက်ပါတယ်။အခုလိုဖြစ်ရတာဟာတရားမဝင်လမ်းကြောင်းတစ်ခုဖြစ်တဲ့တောင်ရင်မြစ်ကန္နာလှေစိတ်တွေကဖြတ်တန်းသွားလာနေတာကြောင့်ဖြစ်ပြီးနိုင်ငံကူးလက်မှတ်ကင်ဆောက်ထားသူတွေအနေနဲ့နေဆက်ချစ်ကြည်ရတာကနေတရားဝင်ဖြတ်တန်းသွားလာနိုင်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံကူးလက်မှတ်တွေကင်ဆောက်ပြီးဗန်ကောက်ချင်းမိုင်စတဲ့နေရာသီးသီးကလာကြတဲ့ရွှေပြောင်းလူသမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နယ်စပ်ချစ်ကြည်ရေးတရားဘော်ကနေမဖြတ်ပဲတရားမဝင်နီးလန်းနေတုံးပြီးပြန်ကြတာကြောင့်နေရက်ပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှံတန်ပေးခံနေရတာပါလာမယ့်ဧပြီလဆိုရင်ရွှေပြောင်းလူသမားအများစုဟာနေရက်ကိုပြန်ကြားလေးရှိတာပါဒီအတွက်ရွှေပြောင်းလူသမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးဒစိတ်တုံးတွေထူပြီးပြန်ကြားဖို့ကိုလည်းသူကနှိုးဆော်ခဲ့ပါတယ
်တရားဝင်တရားဘဝနေပြောတရားဝင်ထောက်ထားတွေနဲ့အိမ်တန်ဒစိတ်တုံးတွေထူပြီးဆင်းရဲကြပြန်ရင်တော့ပိုကောင်းတယ်အောက်ကလေစိတ်ဘောဂိတ်တွေဖြစ်တယ်လို့ကူးရင်တော့ဟိုဥပဒေထိုင်းဥပဒေရဖြန့်စီရေးခံနိုင်တယ်နောက်ဆုံးကိုယ်စာအုပ်ကိုပိတ်သိမ်းတဲ့အထိကျင်းနေတဲ့နေရာကြီးခံနိုင်တယ်ပေါ့နော်
ရှင်းမိုင်ဗန်ကောက်မဟာထိုင်စတဲ့နေရာတွေကနေအလုလုပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မျိုးဖြစ်တဲ့မဲဆောက်မျိုးကိုရောက်ပြီးဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့အဲ့ရင်းတိုင်ထားပြီးနေထိုင်ရတာပါဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုလုတဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ်အဲ့ရင်းတိုင်တဲ့အခါမှာလဲထိုင်းရင်ရှင်ကိုယ်တိုင်လောက်ကရုံးကိုသွားရောက်တိုင်ကြားပေးရတာကြောင့်နေရက်ပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမာ3သန်းထက်မနည်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင
်မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်ထိုင်းရိုးရာမွေတိုင်းလက်ဝဲအားကစားကိုထိုင်းနိုင်ငံမြောက်ပိုင်းမှာပိုးပြီးတွင်းတွင်းကြဲကြဲကစားကြပါတယ်။ထိုင်းအားကစားဖွဲ့ချုပ်က2019ခုနှစ်အသက်15နှစ်အောက်မွေတိုင်းရိုးရာလက်ဝဲအားကစားသမား1000ကျော်ရှိတယ်လို့ပြောထားပါတယ်။ဒါပေမဲ့အားလုံးကမှတ်ပုံတင်မထားတဲ့အတွက်တကယ်ရှိတဲ့အရေးအတွက်ဟာအဆ20လောက်ပိုများမယ်လို့လည်းခန့်မှန်းကြတာပါ။ထိုင်းရိုးရာလက်ဝဲအားကစားသမားတွေရဲ့အခွင့်အလမ်းနဲ့ပဂရိအခြေအနေတွေအကြောင်းကိုတော့ရိုက်တာဆောင်းပါးကိုအခြေခံပြီးကိုအောင်အောင်ကပြောပြမှာပါရှင်။
ထိုင်းနိုင်ငံရှေ့မြောက်ဘူရီရန်ပြည်နယ်ကလက်ဝဲကျွိုင်းနဲ့မှာအသက်17နှစ်အရွယ်နက်တဝက်ပရောင်ဆော့ထားပြိုင်ပွဲမှာအနိုင်ရတဲ့အတွက်ဒေါ်လာ100နီးပါးရှိတဲ့ဘတ်3000စုအပြင်တခါထိုတိုင်းဘတ်1500အပူစုရပါတယ်လက်ဝဲအားကစားနာမည်စူပါဘစ်ဆက်ဆန်ဒီလို့လည်းသိကြတဲ့ပရောင်ဆော့ထားသူ့ရဲ့မွေထိုင်းလက်ဝဲထူးတက်တန်းနှစ်နှစ်တာကာလအတွင်းလက်ဝဲပွဲပေါင်း40လောက်ကစားခဲ့ပြီးအခုလပိုင်းနေ့အတွင်းကစားပွဲတွေမှာလည်း10ပွဲကျော်ဇက်တိုက်အနိုင်ရခဲ့သူပါသူအိမ်မက်တွေကိုနေတဝက်ပရောင်ဆော့ကအခုလိုပြောပြပါတယ
်။ຢາກໄດ້ແຊມຢາກໄດ້ແຊມ
ကျွန်တော်ແຊມပီယံတယောက်ဖြည့်ချင်ပါတယ်။ແຊມပီယံກະບັດတစ်ຄາລောက်ປັດလိုက်ရမယ်ဆိုရင်ကိုວັນຕາမສົງဖြစ်มาပါ
။ອທຸທະພິມູຍາດີກາລະສະບາမໄຊປິ້ວກິນອ່ໄຊອື່ນທ້ານໄນງານມຍောက်ປ້າຍກາມຍຸງເງຕະຊຸມາຄລິ້ງເງເລັບເວປ່ວຍດີກໍຕື່ມມີໄນມາໄດ້ເອີ້ລີຄລິ້ງເງຣີແມີບາດີຫາອະມຍາອພິເລດມາດີຜິດຈາປີ້ຄລິ້ງເງຣີເລັບເວທູດາຈອງເລັບເວປ່ວຍກໍຈີຊູອ້າປິລຸຢາໄດ້ອະພຽງອະປູວິນວິນເລຍາຫນັງຈາດາວາດາພຽງມີຕາຊຸວິນນີ້ກໍທောက်ປັດຫນາຍຫມູ່ອືດຕະນີ້ມາທ້າຍຢູ່ຢາມວຍທ້າຍເລັບເວອາກະຊາທະມາດຽວຜິດລະຫນາຍຫມູ່ອະຂຸນລင်းລင်းຊິລະຫນາຍດາຈອງມີບາດີກໍອ້າປິວ່າແດ່ນັນຕະວັດປຣອມຊໍຍແອພີອອງອາຈປຣອມຊໍກາ
ທີ່ວ່າເປັນຄ່າຕົວເຂົານະຄັບເກັບໄວ້ໃຫ້ເຂົາและทีนี้ก็จะเอาช่วงไหนที่ว่า
ตูเล่ไว้โทรโลยาละไปสั่นฤดูตูด้วยสู่ท้าไปบาระตะเกลุเราพวกมาไปสั่นเป็ดนี่แหละตูจ้องตั้วได้อาคาจายินหมอบูเปลี่ยนไปบาระดีเล่ไว้โทรดาก็นี่ไปสั่นไม่ย่ายินแหละเบก็ชายามเลยไม่ติบาวบ่ะ
အောင်မြင်မှုအခွင့်အလမ်းလေးရှိတာကြောင့်ကလင်းငယ်ရီရောမိပါရီကပါဒီလက်ဝဲအားကစားနည်းကိုသဘောကျကြပြီးအဲ့လိုကစားတဲ့အထက်ထဲမှာမူဆိုကျောင်းတက်တဲ့အရွယ်ကလင်းငယ်ရီလည်းပါဝင်လာပါတယ်သူတို့တွေဟာကျောင်းစင်ချိန်မှာလက်ဝဲလေ့ကျင့်ကြပါတယ်ဒါပေမဲ့လည်းငယ်ရွယ်တဲ့ကလင်းငယ်ရီမှာပြင်းထန်တဲ့အတွင်းတန်ရာတွေရရှိနိုင်ကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်လက်ဝဲထိုးတဲ့ကလင်းငယ်ရီမှာအုံနောက်ထိခိုက်တန်ရာရပြီးလက်ဝဲမထိုးတဲ့ကလင်းငယ်ရီထက်ပိုးပြီးတော့မှန့်ညံချွရင်းတယ်လို့အာယုံကျော်ဆန်ရအထူးကူဆရာဝန်ကြည်ကပွန်လာအိုတမတ်တ်စ်ကပြောပါရယ
် There's no safe boxing because even you can see that the adult boxer
အနည်းမရှိတဲ့လက်ဝဲပြိုင်ပွဲဆိုတာမရှိပါဘူးလူကြီးတွေဆိုရင်လည်းလက်ဝဲထိုးတာကြောင့်အုံနောက်ထိကြိုက်ပြီးသူတို့အသက်ကြီးလာတဲ့အခါမှာပါကစ္စတန်ယောဂါဖြစ်ပါတယ်ကလေးတွေမှာသာအုံနောက်ထိကြိုက်သွားမယ်ဆိုရင်တော့ပိုးပြီးတော့အငြင်းကြီးမယ်လို့ထင်ပါတယ်
အသက်7နှစ်အောက်ကလင်းငယ်ရီအနေနဲ့အုံနောက်ဖွံ့ဖြိုးချိန်မှာလက်ဝဲမကစားဖို့ကိုလည်းသူကအကြံပေးပါတယ်။ဒါပေမဲ့လည်းမွေခိုင်းတင် जा ပေးသူတွေကတော့ကလင်းငယ်ရီကိုစီကံတင်းတင်းကျပ်ကျပ်နဲ့တင် जा ပေးပြီးငယ်ရွယ်သူတွေချိုးပိုင်းအတွင်းထိုးချိန်ရမှာတိတ်အားမပါတာကြောင့်ပြင်းထန်တဲ့ဒဏ်ရာရတာမျိုးမရှိဘူးလို့ဆိုပါတယ်။စီးပွားရေးမဖွံ့ဖြိုးတဲ့ဒေသတွေမှာနေထိုင်ကြတဲ့သူတွေအတွက်တော့မွေထိုင်းအားကစားနည်းဟာအောင်မြင်မှုစီတွားရလန်းဖြစ်တဲ့အပြင်ရိုးရာအားကစားနည်းလည်းဖြစ်တာကြောင့်ကလင်းငယ်ရီဆက်ပြီးတော့ပါဝင်နေဦးမှာဖြစ်တယ်လို့လည်းပြောကြပါရယ်ခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါရှင်အခုမြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်အလှည့်ကြပါပြီမြန်မာနိုင်ငံရဲ့လက်ရှိရွှေတူးဖော်နေတဲ့အခြေအနေရွှေတူးဖော်ရေးလုပ်ငန်းနဲ့ဆက်ဆံနေတဲ့ကိစ္စရပ်အမျိုးမျိုးရွှေတူးဖော်မှုကြောင့်ပတ်ဝန်းကျင်ထိခိုက်နစ်နာမှုအနေအထားတွေအကြောင်းကိုဘူမိဗေဒပညာရှင်ဦးသိန်းနဲ့ဒေသခံတွေကိုတွေ့ဆုံမေးမြန်းပြီးဒေါက်ခင်မျိုးသက်ကတင်ဆက်ပေးထားပါရှင
်မနက်ငယ်မှာစွန့်ခတ်တင်ရစားတာတွေ့ရှိမှုပေါ်မူပြီးဇုံတွေခွဲထားတဲ့ထဲကရွှေတက်တူဇုံဟာတောင်ငုအရှိဘက်မိုးထီမိုးမီရွှေတက်တူတက်ကနေကောလင်းဝင်းတို့မြောက်ဖက်ထိတောင်မြောက်နီးပါးတန်းနေတယ်လို့ဘူမိဗေဒပညာရှင်ဒေါက်တာဦးသိန်းကပြောပါတယ
်။နာမည်ကြီးပြီးတော့မှအရန်လက်ထွက်တဲ့ဒီရမတဲ့ရှိရာဒီမိုးထီမိုးမီကနေပြီးတော့မှဒီတောင်ဘက်ဆင်းသွားမယ်။နောက်ကြတော့မွန်ပြင်းနဲ့အစ်တွေတန်းနေတဲ့ရွှေစုံပေါ့။နောက်အဲ့ရွှေစည်တွေကသပိတ်ချင်းသပိတ်ချင်းမျိုးတွေအထိလက်ဆက်သွားတဲ့ဟာပေါ့။ဆိုအများဆုံးကတော့အခုထုတ်နေတဲ့ရမက်တဲ့အရှိပဲပေါ့။နော်မိုးထမိုးမျိုး
။ရွှေကိုမြန်မာနိုင်ငံကြီးရဲ့အတော်များများမှတွေ့ရပြီးစီးပွားဖြစ်တူးတဲ့မိုင်းတွေကတော့ကချင်ကင်းနဲ့မွန်ပြင်းနယ်တွေအပြင်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့တနင်္သာရီတိုင်းတွေမှာတူးကြတာဖြစ်ပြီးအများဆုံးထွက်တာကတော့စကိုင်းတိုင်းနဲ့မန္တလေးတိုင်းပါပါစကိုင်းတိုင်းကောင်းလင်းဒေသမှာတွေ့ရတဲ့ရွှေဟာကြောက်ပထိုးမိုင်းအရှိဘက်5ကီလိုမီတာလောက်မှာရှိတဲ့တောင်မြောက်နီးပါးတန်းနေတဲ့စကိုင်းပြည့်ရွနဲ့ဆက်ဆက်မှုရှိနေပါတယ်မူလရွှေဟာအနေကျကြောက်နေရောမီးတန့်ကြောက်နေပါတွဲနေတတ်ပါတယ်အနောက်ပိုင်းကဝန်းတိုပင်လယ်ဘူးရှမ်းကလုံးဘက်တွေမှာဆိုရင်တော်ဝင်ဝန်တို့မင်းတဲ့ကြောက်ဆိုင်သူတွေနဲ့တွဲတွေ့ရတယ်ရှိပြီးအရှိပိုင်းကောလင်းကြောက်ပထိုးဘက်မှာတော့မလဲကြောက်လွှာစင်တဲကစီလီကာကျွဲတဲကြောက်လိုအနေကျကြောက်တွေနဲ့တွဲပြီးတွေ့ရတတ်ပါတယ်မြန်မာနိုင်ငံမှာပထမဆုံး open pit mine မြေပေါ်မိုင်းဖြစ်တဲ့ ကျောက်ပထိုးရွှေတက်တူမိုင်းဟာကောလင်းမြို့နယ်ထဲမှာရှိပါတယ်။ရွှေကိုငွေကြီးအားစနိုင်တဲ့အန်တီမိုနီတွေပါတဲ့တွင်ထွက်တဲ့တွဲပြီးတွေ့ရတတ်ပါတယ်။မိတဲ့ကျောက်နဲ့ဖြစ်စေအနေကျကျောက်နဲ့ဖြစ်စေဘဲကျောက်နဲ့ပဲတွဲနေနေမျိုးရွှေဖြစ်နေမျိုးပါပြီး ဖြုံးတိုက်တွေကိုအများအားဖြင့်ဆက်တွေနဲ့ထိုးပြီးရေဖြိုကြပါတယ်။ဖြိုထားတဲ့ဗျုံမြေစာတွေကိုဆက်ထိုင်ထားတဲ့နေရာရောက်အောင်ရေအားသူအားသုံးပြီးရွှေယူကြတာပါ။ဗျုံမြေစာကိုနေရာရွှေပြီးဆက်နဲ့ဆုပ်ပြီးတူးရီတဲ့အတွက်ရွှေတူးလောက်ွက်တွေမှာဂျန်ကြီးတွေဖြစ်ပြီးကျန်ရစ်လေရှိပါတယ်။တူးယူထားတဲ့မြေစာတွေကိုဆက်စီကိုရောက်မှဆက်အားနဲ့ဆုပ်တင်ကြတာဖြစ်ပြီးဆုပ်တင်လိုက်တဲ့မြေစ မျိုးစလားတဲ့မှာရေးဖြောထားတဲ့ဗျုံးစာတွေကိုတောင်းတစ်ခုနဲ့စောင်းထားတဲ့မျိုးရင်အတိုင်းဆင်းစေပြီးရွှေကိုဖမ်းကြပါတယ်။ဒီမျိုးစလားတဲ့မှာဂုံအိတ်ချကော်စောစာတွေခင်းထားတယ်လို့အချိန်ထိန်အတားကလေးတွေလှုပ်ထားတာမဟုတ်။မြေစာဖြော်ရည်ထဲမှာပါတဲ့အလေးစီးတတ်သူတွေဟာရေးစီးနဲ့အတူပါမသွားတော့ဘဲကပ်ပြီးကျန်နေတတ်ပါတယ်။နောက်ဆုံးမှာကော်စောအိတ်ဖက်တွေမှာကျန်နေရတဲ့အလေးစီးမှန်သမျှကိုခါပြီးယူကြတယ်လို့ရေနဲ့ဆေးချပြီးလဲယူပါတယ်။ဒီအလေးစီးတွေထဲမှာရွှေကိုရောပြီးဖမ်းမိနေတဲ့အတွက်ကျင်ကွက်ကိုသုံးပြီးကျင်ယူကြပါတယ်။ဒီလိုပြုံးဆုပ်တာမျောတိုက်တာကိုပင်လယ်ဘူးနဲ့ကော်လင်ဂျာမြို့တွေနဲ့ခုနှစ်မိုင်လောက်အကွာအတွင်းမှာကားအင်ဂျင်အပါအဝင်ဆက်အကြီးအသေးဆက်မျိုးစုံကိုသုံးပြီးရွှေထုတ်နေကြတာဖြစ်ပါတယ်။အင်ဂျင်ပါဝါကြီးရင်ရေအားပိုသုံးပြီးမြေစာတွေများများဖြိုပေးနိုင်ပါတယ်။အရက်ခေါ်ရွှေမျောတိုက်ကြတဲ့အခါမှာအဓိကကမြေစာများများဖြော်နိုင်ရင်ရွှေများများရတာမို့မြစ်ချောင်းတွေရဲ့အနေထားနဲ့ဝန်းကျင်ပျက်စီးမှုတွေပိုးပြီးများနိုင်ပါတယ်။ကောလင်းကနေပင်လယ်ဘူးအသွားကားလန်းတစ်ပေးမှာစီးဆင်းနေတဲ့ချောင်းထဲမှာစနစ်တကျမဟုတ်ဘဲဆက်အားကိုတုံးပြီးရွှေရှာဖွေတူးဖော်မှုတွေကြောင့်မြေစာပုံတွေချိန်တွေနဲ့ချောင်းရဲ့ရေစီးချောင်းအနေထားတွေပြောင်းလဲကုန်တယ်လို့ကဘာပြိုကျတာတွေဖြင့်တရားနဲ့ကားလန်းတွေကိုပါထိကြိုက်တမ်းမျိုးတွေဖြစ်လာစေတာပါလက်လုံလက်စားဒေသခံတွေဟာမြစ်ချောင်းရှိရာနေရာတဝက်ဆက်သေးသေးလေးတွေနဲ့ဒီလိုရွှေကိုမျောတိုက်ပြီးစားဝတ်နေရအတွက်ရှာဖွေစားတောက်ကြတယ်လို့ဆက်အားမတတ်နိုင်သူတွေကတော့ချောင်းရင်နဲ့အတူမျောပါပြီးတင်နေလေးရှိတဲ့ရွှေကိုတနိုင်တစ်ပိုင်းကျင်ယူကြပါတယ်ရွှေကျင်တဲ့အခါမှာယမနီသားနဲ့လှုပ်လေးရှိတဲ့ပေါ်ပါလာတဲ့ချင်းခွက်ကိုတုံးကြပြီးကျင်ွက်ထဲမှာရွှေအမုံတချို့ကိုမြင်ရတတ်တယ်လို့တချို့ကတော့မမြင်နိုင်ပါဘူး။အဲ့ဒီမြင်ရမမြင်ရရွှေမုံတွေကိုဗရားနဲ့ဆုပြီးဖမ်းကြတာပါ။ဆုထားတဲ့ဗရားရည်ကိုထိပိတ်ဆက်လို့ပိတ်စိမ်းပါအစနဲ့ပြန်စစ်ပြီးတော့ညှိယူရပါတယ်။ဒီကမှရွှေမုံလေးတွေကိုဗရားကငုံထားတဲ့အတွက်ဗရားအယောင်တိုင်းလည်းမြင်ကြရပါတယ်။ဒါကိုအပူပေးပြီးဗရားမှုလိုက်တဲ့အခါမှာတော့ဗရားကလွင့်သွားတာမို့ပြန်ဝါသွားပြီးရွှေကိုရပါတယ်။ဒေသခံအများစုဟာရွှေဖမ်းလို့ရတဲ့ဗရားကတင့်တယ်ဗရားစရဲ့အန်တွေကိုမသိကြတာများပါတယ်လုံးခဲ့တဲ့နှစ်ပေါင်း30ကျော်ကချက်ပထိုးမှာရွှေကိုရွှေတစ်ထက်ကျောက်တစ်ထက်ရှိနေတာမျိုးတွေ့ရတတ်တယ်လို့10သားလောက်ရှိတဲ့ကျောက်တစ်လုံးကနေရွှေ50သားလောက်ထွက်တဲ့အထိပါဝင်နှုံးများခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုချိန်ထိလည်းဒီဒေသမှာတနင်္ဂနွေပိုင်းရွှေရှာဖွေကြသူတွေအများပြားရှိနေစေဖြစ်ပြီးကောလင်းကကျပ်ပတူဒေတာမှာတော့အမှတ်နှစ်တက်တူရင်းက1982ခုနှစ်ကလေးကစတင်တူဖို့ခဲ့တယ်လို့2008ခုနှစ်မှာပုဂ္ဂလိကကုမ္ပဏီထာဝရနဲ့ဖက်ဆက်လုပ်ကိုင်ခဲ့တာဖြစ်ပါတယ်တူဖို့ရရှိတဲ့ရွှေတွေကိုကျပ်ပတူရွှေတန့်စင်ဆက်အောင်မှာတန့်စင်နေတာပါဒီဆက်ယုံကထွက်တဲ့ညဉ့်ညမ်းနဲ့ဆက်ယုံဆွန့်ပြေးရေးတွေကြောင့်လင်းရီတွေပျက်စီးရတာနှစ်အတော်ကြာကလေးကလို့ပြောသူကတော့ဇင်မင်းချုံရွာကဥနဲ့ပြပါ
ဂျီနဲ့တွေ့လို့ရှိရင်ဒီကသူတို့အဆိတ်တော့မဟုတ်ဘူးပဲဗျာပထမကြဆတဲ့အဆိတ်နဲ့ဆိုတော့မြေမရသဟာမဖြစ်တစ်ဖက်ဖက်กว่าจ้ะ
မြေกว่าจ
้ะဟုတ်ပါအောက်လက်တိပြုပြုကြပြီးတော့กว่าจ้ะ
ဟုတ်အဲ့ခါမှာပါထိခိုက်လဲမြေကြီးกว่าจ้ะတော့
အနံကြတော့မထွက်လာတော့ဘူးဒီကော
ဟု
တ်ငုတ်တုတ်မတည်တာတမယ်လောက်ပဲရှိတော့အဲ့လိုဖြစ်တာ
กว่าจ้ะဆိုစဘာกว่าจ้ะ
အလက်တီအောက်လက်တီပြုပြုကြ6ခဲ6တဲ့
စဘာအလက်တီကအဖက်လိုက်กว่าจ้ะဩဟုတ်ကဲ့ဟိုရင်ပေါ့အခုဥလို့ဘာစဘာဆိုင်
ချင်းတုံးခေါ်တာချင်းတုံးနဲ့တဲ့တာ
ချင်းတုံးဆိုင်ကြာချင်းတုံးဒီဒီတတိယတလုံးမှာချင်းတုံးဆိုင်ကြာညာဖတ်ချက်လေးချင်းတုံးဒီချင်းတုံးဆိုင်ကြာဆိုတော့အဲ့ဒီလူမျိုးဟိုဖြစ်လာတာဘယ်လောက်ကြာတယ်အာမတုံမမနဲ့၃၀လောက်ကမျိုးထားရရဆိုတော့လောက်ရှိအောင်လဲ၅၆ပြည့်ရှိပြီတလူဖြစ်ဖြစ်နေတာကျောက်ပထိုးမိုင်းရဲ့မြောက်ဖက်မှာတန်းစင်ဆက်ရုံထွက်ရေစိတ်ကန်ရှိပြီးဒီကန်ဟာကျောက်ဦးချောင်းပေးမှာရှိပါတယ်
ကျောက်ပထိုးဆက်ရုံကတောင်ပိုင်းမှာမြောင်းပေါက်ပေးထားပြီးညအချိန်မှာဆန့်ကျီကိုထုတ်ပစ်လေရှိတယ်လို့အဲ့ဒီရေထဲမှာဆက်ရုံအညစ်အကြေးတွေပါတဲ့အတွက်အရောင်ရဲရဲဖြစ်နေတာတွေ့ရတယ်လို့ဒေတာကံတွေကပြောပါတယ်ကျွန်တော်ဒီချောင်းကြီးဟိုကတက်ထူမိုင်းဘက်ကဆင်းလာတဲ့ချောင်းကိုကျွန်တော်ဆင်းလဲချောင်းလို့ခေါ်ပါတယ်ဆင်းလဲချောင်းရဲ့အခြေအရာဆိုလို့ရှိရင်ကျွန်တော်တို့ဒီကလမ်းမကြီးရ ွားရည်နဲ့ကျွန်တော်တို့ကောင်းတဲ့သဘာဝရည်နဲ့ဒီမှာလာဆောင်တဲ့ကျွန်တော်တချို့သားငါးလေးဒီနေရာမှာရှိသွားတယ်။အဲ့လိုရှိတဲ့ခါကျတော့ဓာတ်ဆေးအလုံးပြင်းပြင်းမပြင်းကိုကျွန်တော်တို့ဒေသကအသိအနေနဲ့ဘယ်လိုသိရလဲဆိုဒီဓာတ်ဆေးအတွက်ငါးတွေရပေချင်ချင်းသိရမယ်။နောက်သက်သုံးရည်ကျွန်တော်တို့တိမ်မကွန်းရွာဟာဆိုလို့ရှိရင်ရွာ6ရက်ကျွန်တော်တို့ရွာလည်းကောင်းတဲ့တဲ့မှာလို့ပြောကျွန်တော်တို့ကထောက်သွားတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကျွန်းတော်များလဲများအခိုက်အတန့်ကျွန်တော်တို့ရွာတဲ့ကိုဒီ6ရက်ကြီးတဲ့မောင်းတွဲနေရဖြစ်တဲ့ကြောင့်ကျွန်းတော်ဆိုရင်ရေမတော့မိအောင်ကိုအတင်းနှင်းကမောင်းပြီးတော့မှဒီနှာခေါင်းပိတ်တဲ့ဘောမျိုးနှာဖောက်ဆွဲပြီးတော့မှဒီမောင်းသွားတယ်မရှိပါဘူ
း။အခုလိုထိခိုက်မှုတွေရှိနေချိန်မှာပဲကြောက်ပထိုးဆယ်ုံကိုအကြီးချက်ဖို့လှုပ်လာတယ်လို့ဆယ်တော်ကြီးကနေတွဲပြီးဖြန့်ပြူးပေးနေတဲ့လျှက်စစ်ဓာတ်အားအတွက်လိုင်းအသစ်တွေဖို့ဖိအားပေးချိန်ချောက်မှုတွေပါရှိလာတယ်လို့ခနေရွာသားကိုထေးတင်ကပြောပါတယ်။
ဒီအလဲလဲလိုင်းကမချိုးမလုပ်မတတ်စင်ရောလူပြမယ်ရွာသားတွေအမျိုးမျိုးချင်းချောက်ပေါ့
။ကြောက်ပထိုးဆယ်ုံကိုတိုးချက်ဖို့အတွက်လုပ်နေတာဟာရေစိုးတွေစီးဆင်းမှုပိုးပြီးများလာနိုင်တာမို့ဒီကြောက်ဦးချောင်းရီကိုအားထားနေရတယ်ရွာတွေကလည်းစိုးရင်နေကြတာဖြစ်ပါတယ
်။လက်တွဲဘက်ကလေးတွေချပြီးတော့မှလက်တွဲဘက်ကဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့6ပေအမြင့်ဆုံးမှကျွန်တော်တို့9ပေလောက်ဖဲထားရေအနည်းရှိပါတယ်။အဲ့ဒီရေလေးတို့ကျွန်တော်တို့ပိုက်မှာပေါက်ကလေးဖောက်ပြီးတော့မှသုံးပြူနေရဖြစ်တဲ့အတွက်ကြောင့်ဒီဓာတ်ဆေးပါတဲ့အနည်းနဲ့တည်းကအန်ဒီအများဆုံးဖြစ်နိုင်တဲ့အနေအထားမှာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါအခုလိုတင်ပြခြင်းဖြစ်ပါတယ်။နောက်ပြီးတော့မှဒါဆိုလည်းစိုးရင်ရတဲ့အနေအထားနောက်တစ်ခုတချို့ဆိုလို့ရှိရင်ဒီ6ကမ္ဘာတစ်ချောင်းလို့မှရှိပါတယ်ဆရာတို့ဒါပိုက်တင်တဲ့ကုန်လို့ကျွန်တော်တို့တွေ့တန်းထားတယ်ပြေပါလိမ့်မယ်။အဲ့ဒီတော့ဒါအားကြမ်းမရင်အန်ဒီဟာလူလူပေါ်မှာဒီကုမ္ပဏီရဲ့ဆိုးကျူးပေးတဲ့ဒီဓာတ်ဆေးအပြင်းအားတွေကြောင့်မို့ဒါဘယ်လောက်ထိတယောက်နိုင်လဲဆိုတာကတော့ကျွန်တော်တို့ဒါအဖြေရောကျွန်တော်တို့သိကြမပြီးပါဘူး။ဒါပေမဲ့အန်ဒီရဲ့ရှိနေတဲ့အနေအထားမှာတော့လက်တွေ့တာဆရာတို့အနေနဲ့မြင်တွေ့နိုင်မှာပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။
ကျောက်ပထိုးမိုင်းကိုအခုတာဝန်ယူထုတ်လုပ်နေတဲ့ထာဝရကုမ္ပဏီတဲကိုရွှေတန့်စင်တဲ့အနေထားသိရအောင်တောရောက်ကြည့်ရှုခွင့်တော့မရခဲ့ပါဘူး။ဒါပေမဲ့စက်ယုံကြောင့်ပဝန်ကျင်ထိခိုက်မှုမရှိအောင်စူးစမ်းနေကြောင်းနဲ့ဒေတာရင်းဖွံ့ဖြိုးရေးတွေအတွက်လှုပ်ဆောင်ပေးနေပါတယ်လို့ထာဝရကုမ္ပဏီကအကြီးတန်းတာဝန်ခံတဦးကပြောပါတယ်။တောက်သုံးရေးအတွက်တောက်ရေးခံတွေနဲ့အဝီးစီဒွန်းတွေတူးပေးနေတယ်လို့ဝင်းကျင်ချေးရွာဆက်တရွာကိုဖွံ့ဖြိုးရေးအတွက်2သိန်းစီပေးလှူနေပြီးကျောင်းဆရာတွေကိုတစ်လ2000စီထောက်ပံ့ပေးနေတယ်လို့လည်းပြောပါတယ်။ဒါအပြင်ပဝန်ကျင်ထိန်းသိမ်းရေးအတွက်ကျွန်းပင်နဲ့ရေထိန်းအမြင့်ရှေပင်တွေကိုစိုက်ပျိုးပေးတယ်လို့ကုမ္ပဏီရဲ့လုပ်ငန်းတွေကိုစောင့်ကြည့်ကြီးကျက်တဲ့အစိုးရအဖွဲ့တွေအမြင့်အစစ်စေးနေပါတယ်လို့လည်းဆိုပါတယ်။ဒီကုမ္ပဏီနည်းနဲ့လှုပ်ဆောင်ပေးတဲ့အပိုင်းတွေရှိပေမဲ့လုံလောက်မှုမရှိသေးတယ်လို့ဒေသခံတွေနဲ့ပွန့်ပန်လင်းလင်းဆွံ့ရင်းညှိနှိုင်းမှုတွေလုပ်ဖို့အတွက်လိုနေသေးတယ်လို့ကန္တာခင်တောင်ကျူလေသမားတမကကိုတည်ထောင်သူကိုမြသိန်းထွန်းကပြောပါတယ်။
သူတို့ပြည်စည်းခဲ့တဲ့နှစ်ပေါင်း30ကျော်ကြာကာလဘယ်သူလောက်ခဲ့သည်ဖြစ်စေဒီမိုင်းလုပ်ငန်းစဉ်ကြောင့်မိုင်းပလန်ကြောင့်ဖြစ်တာဖြစ်တဲ့အတွက်ကျွန်တော်တို့ကမိုင်းပလန်ကိုလည်းညှို့ထုတ်ရတယ်။ဒီမိုင်းအစီအစဉ်ကြီးကိုလည်းညှို့ထုတ်ရတယ်။အဲ့တော့မိုင်းအစီအစဉ်ကြီးကြောင့်ထိခိုက်ခဲ့တဲ့တောင်တူလယ်မားတွေကိုနဲ့နာမှုကဘယ်အစိုးရလက်ထက်မှာမှပေးသခဲ့တာမရှိတဲ့အတွက်ဘယ်နည်းနဲ့ပေးမလို့ဥပဒေနည်းဥပဒေအတိုင်းပေးမလားခေါင်းဝင်ညှိနှိုင်းပေးချင်မလားဘယ်လိုပုံစံမျိုးနဲ့ကူညီနိုင်မလဲ။တနည်းနည်းနဲ့ကူညီတဲ့နယ်ပေါ့နော်။အဲဒုတိယချက်ပေါ့
။မြောက်ဖျားကမင်းစားတောင်အပါဝင်တောင်တန်းတွေပတ်လဲဝန်းနေတယ်ဒီကောလင်းဝန်းတို့ဒေတာဟာရွှေအမြောက်အများထွက်တဲ့တာယာလှပတဲ့ဒေတာတစ်ခုဖြစ်ပါတယ်ဒီဒေတာဝန်းကျင်မှာတူးဖော်နေတဲ့ရွှေတက်တူမိုင်းကရားနဲ့ချီးပြီးရှိနေတာမို့ဒီလိုတူးဖော်မှုတွေကနေသဘာဝဝန်းကျင်ကိုရောဒေတာခံတွေကိုပါမထိခိုက်စေဖို့အတွက်အရေးကြီးပါတယ
်တခင်မြို့သက်စီစဉ်ထုတ်လင်းပေးခဲ့တဲ့မြမအေးဆုနေခအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းမှာအစ်တင်ဆက်နိုင်ပြီးအခုတော့တနင်္လာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးနေတာဖြစ်ပါရဲ့ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မှာ
မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ငြိမ်းချမ်းရေးလုပ်ဖို့ပါပဲ။အကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်တကယ်ပဲတိုးတက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားထူးခြားစံပြသတင်းများကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုအရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုစီစဉ်တင်ဆက်ထားပါရရှင်။ရလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာမှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်မြန်မာသချင်းချစ်တဲ့တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားတီလက်ဆောင်ပေးဖို့မှာဖြစ်ပါရနော်။အခုတော့တော်ရရှင်ရဲ့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ကိုကြီးကျော်ဆိုတဲ့တော်ရရှင်ကျမတို့ VOA မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOA is broadcasting VOA အစီအစဉ် VOA ကအတန်လွင့်ထုတ်လွှင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ Radio လေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးကိုကြီးကျော်ကရေးလာပါတယ် Ever Love ဆိုတဲ့တော်ရရှင်ကတော့ VOA ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုလျှောက်နေတဲ့လမ်းကိုပဲဆက်လက်လျှောက်လမ်းမှာလို့ရေးလာပါတယ်။ကျမတို့ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးရေးလာကြရတယ်ကိုလည်းဖော်ပြပေးချင်ပါတယ်နော်။ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျမတို့ VOA ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးတစ်ချောင်းပြန်ပြီးရေးလာပါတယ်။သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်ပါးတွေအရန်ကိုနားထောင်လို့ကောင်းပါတယ်။ကျွန်တော်ကတော့ B3 ပိုင်ရှင်ပါဆိုပြီးရေးလာပါတယ်။ VOA ကနိုင်ငံရေးသုံးသက်ချက်ကိုနားဆင်ပြီးပြန်ရေးလာတဲ့သတင်းရှင်အောင်နိုင်စုကတော့သူ့အမြင်ကိုရေးလာတာပါ။ပြည်သူတွေအနေနဲ့အသိအမြင်တွေနည်းနေတာတော့သိကြပါတယ်။နှစ်90လောက်ခံလာရပြီပဲ။အခုမှအစပဲရှိသေးတာပြည်သူတွေကိုနားဝင်အောင်ရှင်းပြပေးရပါမယ်ဆိုပြီးဒီအရတားအစိုးရအုပ်ချုပ်မှုကိုပြောင်းလဲလာတာတိတ်မကြသေးတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးလမ်းကြောင်းကိုစိတ်ရှိနေရှောက်လန်းရပါမယ်ဆိုပြီးပြန်ပြီးရေးလာပါတယ်။ဒီမှာ VOA ကနေပြတင်ဆက်ပေးသွားတဲ့အစီအစဉ်တစ်ခုဖြစ်တဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုပြီးတော့ဒီဥကြောစင်သာတင်ဆက်ပေးတဲ့မြမအရေးသုံးသက်ချက်အစီအစဉ်ပေါ်မှာပြန်ပြောရေးလာတဲ့တော်ရရှင်ရဲ့အမြင်ကိုလည်းဖော်ပြပေးချင်ပါတယ်နော်မြမမျက်မှောက်ရေးဆွေးနွေးခန်းမှာဒီမြမနိုင်ငံကအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးကတိုင်းပြည်ငြိမ်းချမ်းတာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေတယ်ဆိုတဲ့အကြောင်းကိုဆွေးနွေးသွားတာပါလက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လားဘလို့နေရာမျိုးမှာကွဲလွဲမှုရှိနေပါလဲဆိုပြီးတော့မြမရေးလေးလာတုံးတက်တဲ့ကိုဝင်းမင်းနဲ့ဦးကျော်စန်းသားမြမမျက်မှောက်ရေးရာခန်းနာမှာဆွေးနွေးပေးထားပါတယ်ဒါကိုတုံ့ပြန်လာတဲ့တော်ရရှင်ကတကုံမျိုးတက်ကတော်ရရှင်ဦးလာထွန်းဖြစ်ပါတယ
်တိုင်းသားတွေခွဲထွက်လေဦးမယ်ဆိုတဲ့စိုးရင်စကားအစဉ်မြဲရှိနေသေးတဲ့သဘောပေါ့ဘာလို့ဆိုလိုမှန်းမသိပါဘူး
ချောစနစ်ဖရနီလာကမှာစစ်ထောက်လိုင်းကကထောက်အမိန့်နဲ့အမှတ်နဲ့ထောက်လိုင်းကြီးကဒီရှမ်းကနေခေါ်ထွက်မယ်ဆိုတဲ့လမ်းကျုပ်အစဉ်ကလာရေးခိုင်းပြီးတော့တက်ထဲမှာလှုပ်ဆော်ခိုင်းခဲ့တာကိုနောက်ပိုင်းမှာတိကျစွာဖော်ထုတ်ထားတာတွေ့နိုင်ပါတယ်စစ်တပ်ကအာဏာသိမ်းဖို့ပြင်ဆင်ခဲ့တာကိုလည်းတက်ကျုပ်ဟောင်းဦးတင်ဦးရဲ့ကိုတွေ့ပြောဆိုချက်ကိုရေဒီယိုမီးဖြစ်တစ်ခုမှာအန ာ legitimacy တရားဝင်ဖြစ်မှုအယူဆအတွက်အင်မတန်အရေးကြီးတာပါ။ဘာဖြစ်လို့တက်နဲ့အရက်ဆိုတဲ့စကားဖြစ်လာတာလဲမသိဘူး။တက်ဟာအခြေခံဥပဒေချိုးဖောက်အာဏာသိမ်းမှုကြီးကျူးလွန်ခဲ့တော့ပြမှုတရားဥပဒေတရားစီရင်ရာမှာကာလစီကံအကန့်အသတ်မရှိတဲ့ဥပဒေအခြေခံသဘောကိုကျွန်တော်တို့လုံးဝနားလည်သဘောပေါက်ကြမှာပါ။ဆရာနာရှင်စနစ်ပါလို့အတိအလင်းကြေညာထားရင်တော့ကျွန်တော်တို့မျက်နှာချိုသွေးရမှာပေါ့လေ
။ဒါကတခုမျိုးသစ်ကဦးလာထွန်းရဲ့အမြင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာအရက်ဖက်အစ်စ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ VOA ကဆွေးနွေးတင်ဆက်ပေးခဲ့တာမှာနောက်ထပ်သူ့ရဲ့အမြင်သဘောထားကိုတုံ့ပြန်ရေးသားလာတဲ့သောရရှင်နောက်တစ်ယောက်ကတော့ဦးဆန်ထွေဖြစ်ပါတယ်။သူ့ရဲ့သဘောထားကတော့
တိုင်းပြည်အတွက်ပြည်သူပြည်သားတွေအားလုံးအလုတ်အကင်တွေရနိုင်မဲ့အချက်အလက်ကလေးတွေများများပြောစေချင်ပါတယ်။ကျွန်တော်တို့အသည့်အလုတ်မရှိတဲ့သူတွေများနေပြီးတော့ကုန်စည်နှုန်းတွေတက်နေတာတွေနောက်ပြီးအလုတ်အကင်မရှိတာအရင်မရှိလို့လားရခင်အစိုးရထက်အလုတ်အကင်ဘာကြောင့်ပြည်သူပြည်သားတွေမရနေတာလဲဆိုတာသိတာထင်ရှားနေတဲ့အချက်တွေကိုပြောပြပေးပါခင်ဗျာ။
ဒီတော်ရရှင်ဦးဆန်ထွေကတော့နိုင်ငံမှာရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းပြီးတော့နိုင်ငံတိုးတက်အောင်လုပ်နေတဲ့ဒီပိုင်းနဲ့တက်မှာပဲဒီပြည်သူပြည်သားတွေအားလုံးအတွက်အခွင့်အလမ်းတွေလည်းလမ်းဖွင့်ပေးပါဆိုတော့သူ့ရဲ့လိုအပ်ချက်ကိုရေးပြလာပါတယ်ရှင်။တော်ရရှင်တွေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါမယ်။ Imagine Dragons အဖွဲ့တည်ဆူထားတဲ့ Believer ဆိုတဲ့သင်္ကေတကိုနားဆင်ထားကြပါ
First things first I'ma say all the words inside my head. I'm fired up and tired of the way that things have been. Oh, ooh, the way that things have been. Oh, ooh. Second thing, second, don't you tell me what you think that I can be. I'm the one at the sail. I'm the master of my sea. Oh, ooh, the master of my sea. Oh, ooh. I was broken from a young age, taking my soak into the masses, writing my poems for the few that look at me, shook at me, feeling me, singing from heartache, from the pain, taking my message from the veins, speaking my lesson from the brain, seeing the beauty to the...
ဆိုထားတဲ့ believer ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါ။ Fury Tora ရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းရဲဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါသေးတယ်။ Facebook မှာ Fury မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါသေးတယ်လို့သတင်းပေးကြပါရစေ။ Tora ရှင်တွေကိုနောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းမြေတားတိလက်ဆောင်ထုတ်လွှင့်ပေးဦးမှာဖြစ်ပါရနော်။ VOA ကအစီအစဉ်တွေကိုနားထောင်ပြီးတော့ဖြစ်စေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ဖြစ်စေတော်ရရှင်နေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိပါတယ်နော်။အဲ့ဒီအချိန်မှာတော်ရရှင်တယောက်ရေးလာတာကတော့ကျော်လင်းဆိုတဲ့တော်ရရှင်မသူက
မင်္ဂလာပါ VOA ကျွန်တော်အနေနဲ့ပထမအဆုံးအကြိမ် VOA ကိုစာရေးဘူးတာပါမြန်မာနိုင်ငံမှာမြို့ကြီးတွေမှာဘာသာပေါင်းစုံညီညာရေးဆူတောင်းပွဲတွေလုပ်နေတာကောင်းပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ပညာရေးမှာညီညာရေးနဲ့ပတ်သက်တဲ့ကြံစည်ရေးဝိထုတို့တွေယတ္တစာပေတွေထည့်သွင်းမှသာ ထိရောက်မယ်လို့ထင်ပါတယ
်။ငင်းငင်းရေးစုတောင်းပွဲတွေလုပ်နေတဲ့အပြင်ပညာရေးမှလည်းကလေးတွေကိုငငယ်တွေကငင်းငင်းရေးနဲ့ပတ်သက်ပြီးတော့စာပေတွေကတစ်ဆင့်တင်ကြားပို့ချထားတော့မှထိရောက်ပါလိမ့်မယ်ဆိုပြီးတော့ဒီသောရရှင်ကျော်လင်းသူ့ရဲ့အမြင်ကိုရေးပြီးတော့အကြံပေးလာပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်ပိုင်းတွေမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ရင်ဖွင့်စာတွေထဲမှာတော့သောရရှင်ဥမမောင်သိန်းကအတွင်ကူပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်သူ့ဘာတွေအားမလို့အားမရဖြစ်နေလဲဆိုတာကိုသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။နိုင်ငံရေးဘင်္ဂလီချမ်းသာသမားတွေရဲ့တက်ခိုက်မှုနောက်ပိုင်း OIC နဲ့ကုလသမဂ္ဂတို့ရဲ့တပတ်သက်ပူကြသောတပ်တမန်ရေး PR တွေနဲ့ရင်ဆိုင်နေရတဲ့ငင်းချမ်းရေးရန်ကုန်မလွင့်ပြန်နိုင်သေးသောပြည်တွင်းငင်းချမ်းရေးခီးလန်းကိုဆက်လက်ရှောင်လန့်နေရတဲ့မီဒီယာလွတ်လပ်ခွင့်အားနည်းလာတဲ့စီးပွားရေးနှေးကွေးနေပြီးအခြေခံလူဒန်းစားများဝင်ဝင်နှဲပါမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုကိုရင်ဆိုင်နေရပါတယ်2019ခုနှစ်မှာနိုင်ငံရေးစီးပွားရေးမီဒီယာလွတ်လပ်ခွင့်ငင်းချမ်းရေးနဲ့ပတ်သက်ပြီးအားရကျေနပ်စရာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ်
။ဒါကဥမမောင်သိန်းနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးရေးမှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့စိတ်ထဲမှာဘာတွေများအောင်းလို့အားမရဖြစ်နေလဲဆိုတာပြောသွားတာပါ။သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမယ်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးနော်။သူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်များများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ်။
ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့တရားဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျာ။အရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှည်မချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျာ။ဒိုင်းနေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျာ။ကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကစဒိုင်ဖြစ်ကုန်ပြီခင်ဗျာ။ဒီလိုအချိန်ဒီမှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ပြပေးကိုကြိုးစားစီခြင်းပါလေခင်ဗျ
။ဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးတော့အရေးယူဖို့တော့နည်းနည်းအခက်အခဲရှိမှထင်ပါရဲ့နော်။နောက်တစ်ခါဆိုရင်ကိုယ့်ဘက်ကတည်ကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ဒေတာနာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။မြန်မာတိချစ်တော်ရရှင်နေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့လည်းလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော်ရရှင်လေးကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။စောင်းလိုက်ရေးတံပြီးတော့ဇော်ဝင်းထွတ်တည်ဆူထားတဲ့လူဆိုတဲ့သချင်းလေးကိုတော်ရရှင်လေးအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒီသချင်းလေးကိုအားလုံးနှစ်ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
I don't mind me off in bed My twin is a chin to hear me Get to cut your top here today Do, do, do A mountain I yell to a yo To yell my dream me a boo But to my machine a boo Oh, do, 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 do Just don't know one day I'll make Then you're not this that you're in No care if I just say Do, 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 do Could not have walked the evil Can't say go away you never Then we watch your thwart out of Da 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 da
တ်သေးဆိုထားတဲ့လူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါဓမ္မနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေရည်နဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်Facebook အပြင်အင်တာနက်စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ video တွေကိုလည်းစာရေးကြပါအောင်ရှင်။ဘောရရှင်နဲ့အားလုံးရှင်းလင်းချမ်းသာ
။ဘုံတွေငါရောက်သွားရောတရားမသတိမရဘူး။ဘယ်သူမှမရှိကြဘူး။ဘုံလူတွေလူတွေခဏတာဘဝခရီးใจใจโจ้เวียนเนเวเนเวมอโชว์ตัวจาเดออลจูรวยลูรวยอมาเวลอกยินอมาดีมาจาเดยัสเตจาจาเดมาดีจาเดบูลามากองชินเดจาอซอมยาอามาเปเนดาซอนอนลอกาโก
မေတ္တာနာကြစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာပြည်ကပေးစာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တကယ်ပဲတိုးတက်လာပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်ဗိုလ်ချုပ်ဆန်းမွေးနေ့ကနေပြည်တော်မှာအစိုးရနဲ့တိုင်းရင်းသားအဖွဲ့နှစ်ဖွဲ့ဒတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်ရေးထိုးပွဲကြီးကြီးကျယ်ကျယ်ခံခံနာကျင်းပခဲ့ပါတယ်။အစိုးရသစ်တက်လာတဲ့2016ခုနှစ်ဧပြီလကစဒုံဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကောင်းထည်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးတက်မှုမရှိဘူး။တိုးတက်မှုနှေးကွေးနေတယ်ဆိုတဲ့ဝေဖန်မှုတွေရှိနေချိန်ခုလိုမွန်ပြည်သက်ပါတီနဲ့လားဟုအဖွဲ့နှစ်ဖွဲ့ NCA လက်မှတ်ရေးထိုးလိုက်မှုဟာအစိုးရသည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေရှိနေပါတယ်ဆိုပြီးပြသစရာနမူနာတစ်ခုဖြစ်စေခဲ့ပါတယ်။ဒါပေမဲ့ဒါဟာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတကယ်ပဲထင်ရှားတဲ့တိုးတက်ဖြစ်ထွန်းမှုဟုတ်ပါရဲ့လား။ရှေ့လားလားဘာတွေဖြစ်နိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်။
လက်မှတ်ထိုးထားတဲ့နှစ်ဖွဲ့မှာမွန်ပြည်သက်ပါတီဟာနိုင်ငံရေးပါတီလက်နက်ကိုင်တပ်ဖွဲ့နဲ့အဲ့ဒီတပ်ဖွဲ့ကထိန်းချုပ်တဲ့နယ်မြေရှိတဲ့အဖွဲ့ဖြစ်ပါတယ်။လားဟုဒီမိုကရက်တစ်အစည်းအရုံးကတော့ပြည်ပရောက်နိုင်ငံရေးအဖွဲ့အစည်းတစ်ခုပါ။ဒီအတွက်မွန်ပြည်သက်ပါတီNCA လက်မှတ်ထိုးတာဟာအရေးကြီးပြီးဘာကြောင့်လက်မှတ်ထိုးရသလဲဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။မွန်ပြည်သက်ပါတီဟာအရင်သမဏဦးသိန်းစိန်အစိုးရလက်ထက်ကတည်းကအစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့အဖွဲ့အစည်းဖြစ်ပြီး NCA စာချုပ်ကိုညှိနှိုင်းပြုစုကြရမှာအခြားသောလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အတူပါဝင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2015ခုနှစ် NCA လက်မှတ်ထိုးကြတော့အားလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်အောက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့တွေနီးတူလက်မှတ်ရေးထိုးရမှာမပါဝင်ပဲခြံနေရစ်ခဲ့တဲ့အဖွဲ့ပါ။နောက်ပိုင်းညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ဖြစ်အစိုးရနဲ့ NCA လက်မှတ်ထိုးနိုင်ရေးဆက်ပြီးညှိနှိုင်းရမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်က NCA မှာပါဝင်လက်မှတ်ထိုးနိုင်ရေး UNFC ဘက်ကအချက်၈ချက်တင်ပြတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်အပေါ်မူတည်ပြီးအစိုးရနဲ့ UNFC 18လအတွင်း၈ကြိမ်တွေ့ဆုံဆွေးနွေးမှုရှိခဲ့ပါတယ်။ဒီကြားထဲ UNFC တဲကနေ KIO အပါအဝင်လက်နက်ကိုင်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်အခုနောက်ဆုံးမွန်ပြစ်တက KNI အမျိုးသားတွတ်တက်ရေးပါတီ KNPP ရခိုင်အမျိုးသားကောင်စီနဲ့လားဟုဒီမိုကရက်တစ်အစည်းအရုံးစုစုပေါင်း၄ဖွဲ့ပဲကျန်ရစ်ပါတယ်။အဲ့ဒီတဲကမှမွန်ပြစ်တက်နဲ့ KNI နှစ်ဖွဲ့ပဲလက်နက်ကိုင်တပ်ဖွဲ့နဲ့နယ်မြေရှိတာပါ။ဒီအခြေအနေအောက်မှာမွန်ပြစ်တက်ပါတီနဲ့လားဟုအဖွဲ့NCA လက်မှတ်ထိုးရဖို့အချိန်ကြီးဖြစ်လာတာပါ
အခုလို NCA လက်မှတ်ထိုးပွဲမတိုင်ခင်မွန်ပြည်သက်ပါတီဟာသူ့ရဲ့ရဟန်းရှင်လူပြည်သူလူထုတွေနဲ့တွေ့ဆုံမှုတွေသဘောထားတောင်းခံတာတွေလုပ်ပါတယ်မွန်ပြည်သူလူထုရဲ့သဘောထားကတော့ NCA စာချုပ်ကိုလက်မှတ်ထိုးပြီးအစိုးရနဲ့ငြိမ်းချမ်းရေးလုပ်ဖို့ပါပဲအကြောင်းကတော့မြန်မာနိုင်ငံတောင်ပိုင်းကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းမှာလက်နက်ကိုင်အဖွဲ့တော်တော်များများရှိပေမဲ့မွန်ပြည်သက်ကလွဲရင် KU အပါအဝင်အခြားလက်နက်ကိုင်အားလုံးလိုလိုNCA လက်မှတ်ထိုးထားပြီးသားဖြစ်နေလို့ပါပဲ။အဲလို NCA လက်မှတ်ထိုးထားပြီးမတရားသင်းကနေပယ်ဖျက်ထားပြီးဖြစ်တဲ့လက်နက်ကိုင်အဖွဲ့တွေထိန်းချုပ်ရနယ်မြေကပြည်သူတွေဟာ Nagungalu, a chow dia mamu muta oma, nitara mumhodobe, gudan toala, loka in sato, kubuago, tode e tue, a tiny out loka in lanaimare, Laman said the yuri, a yingate, bukamu la ragale, edi chego, a top by pissi bare. Tarigo name it, sets that epide, moluduga, let me be, elo nyanya emu, lula jabu yabare, luna mubidri badiha, tu biduluya, a joe, sheshu yi, a kulu, and see lama toye, lanyamu, yola raba. ချုပ်ပြီးပြောရရင်အစိုးရနဲ့ညီညာရေးကော်မရှင်ရဲ့စွမ်းဆောင်ချက်တွေကြောင့်မွန်ပြည်သက်ပါတီအန်စီလက်မှတ်ထိုးလာတာမျိုးမဟုတ်ပဲညီညာရေးယူထားတဲ့ဒေသတွေကပြည်သူလူထုအခြေအနေမျိုးမွန်လူတုကလိုလားတာကြောင့်လို့ဆိုရင်ပုံမှန်ပါလိမ့်မယ်တကယ်တကယ်ညီညာရေးမှာထူးခြားတဲ့တိုးတက်မှုကိုပြဖို့ဆိုရင်တော့
NCA ထိုးလာအောင်ဆွဲဆောင်နိုင်တာနိုင်ငံရေးစပွဲဝိုင်းပေါ်ရောက်အောင်စည်းရုံးနိုင်တာစတာတွေလုပ်နိုင်ဖို့လိုပါတယ်။တပြိုင်တည်းတည်းတအန်းပလောက်အဖွဲ့လိုအေးအေးအဖွဲ့လိုမျိုးနဲ့တွဲဆုံညှိနှိုင်းနိုင်ခဲ့ရင်လည်းငြိမ်းချမ်းရေးအတွက်တိုးတက်မှုတွေပါပဲ။အကြောင်းကတော့တက်မတော်နဲ့အဲ့ဒီအဖွဲ့တွေမကြာခဏဆိုသလိုထိတွေ့တိုက်ပွဲတွေဖြစ်နေကြပြီးအဲ့ဒီအခြေအနေတွေကနယ်မြေဒေသမ ကွန်းပြောပါရယ်သူမိန်ကွန်းရဲ့အဓိကဆိုလိုရင်းကတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့အပြစ်ခတ်ရက်စဲမှုခိုင်မြဲအောင်လုပ်မယ်နိုင်ငံရေးဆွေးနွေးမှုတွေဆက်လုပ်မယ်ကျန်တဲ့အဖွဲ့တွေနဲ့ထိတွေ့ပြီးတော့လည်း NCA လက်မှတ်ထိုးလာအောင်ကြိုးစားသွားမယ်ဆိုပြီးဖြစ်ပါရယ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိန်ကွန်းကလည်းအလားတူပါပဲဒီအတွက်အစိုးရဘက်မှ NCA အပြင်အခြားလမ်းကြောင်းတစုံတရာမရှိဘူးလို့ဆိုလိုရလဲရောက်ပါတယ်အခြားတစ်ဖက်မှာတော့မြန်မာနိုင်ငံရဲ့အင်အားကြီးလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ဝမိုင်းလာကချင်စတဲ့အဖွဲ့တွေဟာမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့စုဖွဲ့ပြီးသူတို့တွေကိုတပ်ပေါင်းစုအနေနဲ့တွစ်ဆုံခွင့်ပေးဖို့ NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုခုနဲ့ညှိနှိုင်းဖို့တောင်းဆိုထားပါတယ်အခုလက်ရှိအစိုးရဘက်ကတော့အဲ့ဒီအဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်အဖွဲ့ကိုလက်ခံတွစ်ဆုံဖို့အစီအစဉ်မရှိသေးသလို NCA မဟုတ်တဲ့အခြားနည်းလမ်းတစ်ခုခုရှာဖွေဆွေးနွေးဖို့လည်းလက်ခံပုံမရပါဘူးဒီအတွက်ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်ပြီးခက်ခဲနေဦးမယ့်အနေအထားတွေ့မြင်နေရပါတယ
်မြန်မာငင်းငယ်ရေးအတွက်အဖြစ်နိုင်ဆုံးနည်းလမ်းကတော့မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကိုင်အဖွဲ့အစည်းတွေ NCA လမ်းကြောင်းပေါ်ရောက်လာအောင်အစိုးရနဲ့တပ်မတော်ဘက်ကအလုံးနဲ့သက်သေပြခြင်းပါပဲအဲ့ဒါကတော့လက်နက်ကိုင်တိုင်းသားတွေနဲ့ NCA လမ်းကြောင်းအတိုင်းဆွေးနွေးညှိနှိုင်းနေစဉ်ကာလမှာကိုပဲနိုင်ငံရေးအရတိုးတက်ဖြစ်ထွန်းမှုရှိတယ်ဆိုတာပြသဖို့ပါတိုင်းသားတွေနဲ့ညှိနှိုင်းအလုံးစုံပြည်လည်မှုရမှFederal Democracy ပြည်တော်စုကိုစပြီးတည်ဆောက်ကြမယ်ဆိုတာမျိုးတဲ့ခုချိန်ကစပြီးအကောင့်ထဲပေါ်သွားကြဖို့ပါအဲဒီထဲမှာဖွဲ့စည်းဖို့အခြေခံဥပဒေပြင်ဆင်ရေးတပ်မတော်အနေနဲ့နိုင်ငံရေးနယ်ပယ်ထဲအများကြီးဝင်ရောက်နေရကနေနောက်ဆုတ်ပေးရေးစတာတွေလည်းပါဝင်ပါတယ်ဒါတွေကိုလက်တွေ့လောက်ကင်ပြတ်သားနိုင်ခြင်းမရှိခဲ့ရင်ငြိမ်းချမ်းရေးရဖို့ဆိုတာလည်းလွယ်ကူမှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
သီတူအမြင်ရပြည်တွင်သတင်းတုံ့တက်ချက်ကိုတင်းငွေနေညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအတန်းဖိုင်နေရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါတယ်ရှင်အခုနောက်ဆုံးကြည့်နေသေးတဲ့ကိုငင်းချမ်းနဲ့မတ်ဤတန်စင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်ဖိလစ်ပိုင်နိုင်ငံမျိုးတော်မနီလာမှာအချိုကျတဲ့ဒီပေသဘောကျစီမဲ့အချိုပြတဲ့ကိုဖွင့်လှစ်လိုက်ပါပြီ။ဖေဗူလာ10ရက်နေ့ကစတင်ဖွင့်လှစ်လိုက်တာဖြစ်ပြီးတော့တခြားနယ်လှုပ်ထားတဲ့အချိုမုံမျိုးစုံကိုပြသထားပါတယ်။ဝင်းကြီးကတော့တယောက်ကိုဖိလစ်ပိုင်ပီဆို900ကနေ800ချီပြီးတော့အမေရိကန်ဒေါ်လာနဲ့ဆိုရင်13ဒေါ်လာကနေ15ဒေါ်လာလောက်ကျတယ်မှဖြစ်ပါတယ်။အခန်းတိုင်းမှာပြသထားတဲ့အချိုမုံတွေကိုလည်းကြည့်ရှုလေးလာရင်းနှီးစက်နိုင်ပါတယ်။ပြတဲ့ဝင်မှာတော့ဒိုနတ်ပုံအဝိုင်းအကြီးကြီးတစ်ခုဖန်တီးထားတဲ့အထည်ကိုရှော့စီပြီးဝင်ရတာပါ။ထောင်စုနဲ့လူငယ်မီလီနီယယ်တွေကိုအဓိကပြစ်မှတ်ထားတာဖြစ်ပြီးတော့ငငယ်တုန်းကစားခဲ့ပူးတဲ့အချိုမုံတွေကိုပြန်လည်မျိုးဆက်ရဖို့အတွက်ဖန်တီးခဲ့တာပါလို့ပြတဲ့ပူးတွေတည်ထောင်သူနီကိုကျူးကပြောပါတယ်။တချို့ပြကန်းတွေမှာဆိုရင်တခြားမုံလေးပွေကော်တန်ကန်ဒီပဲရောင်တွေနဲ့အလှဆင်ထားတဲ့အတွက်ပြကန်းကိုချီးရင်းနဲ့အလှဆင်ထားတဲ့ကော်တန်ကန်ဒီတွေကိုလည်းတခါလေစားနိုင်ပါတယ်။အချိုမုံတခြားတွေရဲ့ဖြစ်ပေါ်လာပုံတွေကိုရှင်းပြထားသလိုအရသာမျိုးစုံခန်းစားရအောင်လည်းထည့်သွင်းထားပါတယ်။ဒီပြတဲ့ဟာအချိုကျတဲ့ဖိလစ်ပိုင်ပြည်သူတွေအတွက်မနီလာမြို့ကွန်ရက်ဟိုတယ်မှာဖွင့်လှစ်ထားရလေဖြစ်ပါရဲ့ရှင
်။2018ခုနှစ်တရုတ်နှစ်တကူဟာကျန်းနှစ်ကနေခွေးနှစ်ကိုကူးပြောင်းခဲ့တာဖြစ်ပြီး တရုတ်ပြည်သူတွေဟာနေရာနဲ့ပုံစံမျိုးမျိုးနဲ့နှစ်သိကူပွဲတွေဆင်နွှဲခဲ့ကြပါတယ်။တရုတ်နိုင်ငံတောင်ပိုင်းကွမ်တောင်းပြည်နယ်ကွမ်ကျိုးမြို့မှာတော့တစ်မြို့လုံးမီးရောင်စုံထွန်းညှိပြီးဆင်နွှဲခဲ့ကြပါတယ်။ကွမ်ကျိုးမြို့အမှတ်သားတစ်ခုဖြစ်တဲ့ကန်တုံမျောစင်ကိုလည်းမီးရောင်စုံထွန်းညှိပြီးတော့2018တရုတ်နှစ်ကူးကိုကြိုဆိုခဲ့ကြပါတယ်။ဒါအပြင်မျောစင်သားမှာအဝေးထိန် drone ယာဉ် 300 ကျော်ကိုအသုံးပြုပြီးတရုတ်ရုံးမြင့်တန်ကြားဆက်လုံး CGDN ဆိုတဲ့ဆက်လုံးကိုတရုတ်ဖော်ပြခဲ့ပါတယ်။ဒီ drone မီးအလှပြပွဲဟာကွမ်ကျိုးနဲ့ Paris မြို့ဆုံတွေ့ကြတဲ့အခါလို့နာမည်ပေးထားတဲ့ပြပွဲရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ပြင်သစ်နိုင်ငံ Paris မြို့မှာရှိတဲ့ Eiffel မျောစင်မှာလည်းအခုလိုတရုတ်နှစ်ကူအတွက်မီးရောင်စုံတွေထွန်းညှိခဲ့ပါတယ် Slimways ခါတေးသေးအဆောက်အုံလို့လူသိများတဲ့ကွမ်တုံမျောစင်ကိုမီးထွန်းဖို့အတွက်မီးမောင်း900ကျော်နဲ့လေဆာမီးမောင်း30လောက်အသုံးပြုခဲ့ရပါတယ်မြို့လုံးအနှံ့မီးအလှဆင်ထားတဲ့အဆောက်အုံပေါင်း440ကျော်ရှိနေတဲ့အတွက်လဲညဘက်မှာမြို့ရဲ့အလကရှူမကြီးအောင်ဖြစ်နေခဲ့ပါတယ်ခင်ဗျာ
။အာရေဗျာကျွန်းဆွယ်မှာရှိတဲ့အိုမန်နိုင်ငံကကနာရတဲမှာအာကာသစခန်းတစ်ခုကိုတိဆောက်ပြီးတော့အင်္ဂါကျိုးမှာအငဲတဲ့ခြေချနေထိုင်ဖို့အစမ်းလေးကျင့်တင်ဆင်နေကြပါတယ်။ဒီစခန်းကိုဩစတြေးလျအာကာသဖိုရမ်ကဦးဆောင်တာဖြစ်ပြီးတော့အိုမန်အစိုးရကအထောက်ပံ့ပေးထားပါတယ်။အင်္ဂါကြိုအချိန်နဲ့တူညီပြီးတော့လူနေထိုင်ဖို့မသင့်တော်တဲ့နေရာမှာအသေးရွယ်ဆိုင်ပြုလို့ရအောင်ဆက်တက်မှုမျိုးပါဝင်တခြားဆက်တက်မှုတွေလည်းလုပ်နေကြပါသေးတယ်။စခန်းမှာပါဝင်လေ့ကျင့်သူတွေဟာစေတနာဝန်ထမ်းအများစုဖြစ်ပြီးတော့စခန်းကိုတော့ Amadi 18 Mission လို့နာမည်ပေးထားပါသေးတယ်။စေတနာဝန်ထမ်းတွေထဲမှာသုတေသီတွေတီထွင်ဖန်တီးသူတွေနဲ့အာကာသကျွမ်းကျင်သူတွေလည်းပါဝင်ပါသေးတယ်။အင်္ဂါကြိုမှာအခြေချနေထိုင်ဖို့ဟာဒီရင်တော့ကသိပ်ပံဝိထုစေကူးရင်ဆန်ခဲ့ပေမဲ့လည်းအခုချိန်မှာတော့မိခင်အစိုးရနဲ့စွန်ဦးတီချွေသူတို့ရဲ့ရီမန်းချက်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်။အင်္ဂါကျိုးကိုသွားတဲ့အခါမှာလိုအပ်တာတွေကိုအကုန်ယူမသွားနိုင်တဲ့အတွက်ဂျိုးပေါ်မှာရှိတဲ့ပစ္စည်းတွေကိုသုံးနိုင်အောင်ပြင်ဆင်နေကြမှုတွေကိုအာရုံစိုက်နေကြပါတယ်။
ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပြနေတဲ့တနအိစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA Internet စာမျက်နှာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA News Bamis News ကနေဖြစ်စေနားဆင်နိုင်ကြပါရဲ့ရှင်ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ခင်းတနားစာအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုတနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်တာနဲ့ပတ်သက်ပြီးလအတော်ကြာအချိန်ယူပြီးစုံစမ်းစစ်ဆေးမှုတွေနဲ့အတူရှုပ်နေတာမို့ရုရှားရဲ့အမေရိကန်နိုင်ငံရေးလောကကိုနှောက်ယှက်ပေးမှုကကျယ်ကျယ်ပြန့်ပြန့်မဲ့အောင်မြင်ခဲ့တယ်လို့သူယုံကြည်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။သူ့ရဲ့ရွေးကောက်ပွဲမဲဆွယ်ဖွဲ့နဲ့ရုရှားလိုချင်ဆက်သွယ်မှုတွေကိုစုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးသမ္မတထရမ့်ကနိုင်ရဲ့တော်ကြာသူ့ Twitter မှာရေးသားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံဟာဒီပိုင်းတွေအတွင်းမှာပဲနျူကလ িয়ার ဘုံးပိုင်ဆိုင်တော့မယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကပြောကြားလိုက်ပါတယ်။ပြည်ရင်းမှာဖိအားအပိတ်ခံရတာတွေအကျင့်ပြတ်ခြားစားမှုနဲ့ဆွဲချက်အတင်ခံမဲ့အရေးတွေရင်ဆိုင်နေရချိန်မှာပဲမစ္စတာနန်တယာဟုကဂျာမနီနိုင်ငံမြူနိခ်မြို့မှာတနင်္လာနေ့ကကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံအတွင်းမှာမိန့်ခွန်းမှာပြောကြားခဲ့တာပါ။အရှေ့လယ်ပိုင်းဒေသလုံခြုံရေးနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမှာအီရန်နိုင်ငံကိုတိရှိနေစေချိန်ချောက်မှုတစ်ခုဖြစ်နေဆက်ဆွဲပြောဆိုခဲ့ပါတယ်။အခုတောင်ကိုရီးယားမှာဆောင်းရာသီအိုလံပစ်တိုင်ပွဲချင်းပရင်မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံမှုစူးစမ်းမှုတွေကနေမြောက်ကိုရီးယားနဲ့ရောသူ့ရဲ့ပြိုင်ဘက်အမေရိကန်နဲ့ပါဆက်ဆံရေးပိုကောင်းလာစေဖို့အပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆောင်ရည်ဆိုင်ဆွေးနွေးပွဲတွေစတင်နိုင်ရေးကိုတောင်ကိုရီးယားကမျှော်လင့်တယ်လို့သမ္မတမွန်ဂျေအင်ကစနေနေ့မှာပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားအာနာရှင်နဲ့ဆွေးနွေးပွဲလုပ်ဖို့အတွက်ဖိတ်ကြားထားမှုတွေသူ့ဘက်ကလက်ခံမှုဘယ်လိုအခြေအနေမျိုးလိုအပ်တယ်ဆိုတာကိုတော့ထုတ်မပြောသွားပါဘူးကွဝိတ်နိုင်ငံမှာဖိလစ်ပိုင်အင်အကူအလုတ္တမတအူအသက်ခံခဲ့ရပြီးတဲ့နောက်အင်ကူလုတ္တအများပြားဟာကွဝိတ်နိုင်ငံကနေဖိလစ်ပိုင်နိုင်ငံကိုပြန်နေကြပါတယ်
2018ခုနှစ်တနင်္လာနေ့မနေ့ဖက်
VOA American တရဲ့ထိတ်တန့်ရောက်ဒီသတင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးစမဝေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကို line လိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.